ီလ9ရက်နေ့ကလေးကစတင်ခဲ့ပြီးအခုချိန်ထိစစ်မီးမငြိမ်သေးတဲ့မြန်မာတပ်မတော်နဲ့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကံလက်နက်ကိုင်တပ်တို့ကြားကတိုက်ပွဲတွေအတွင်းကြက်ချင်ကြီးအလံလွှင့်တူထားတဲ့ကဲဆေးရည်ရင်ဒုတိယအကြိမ်တိုက်ခိုက်ခံခဲ့ရပါတယ်။ဒီရင်ပေါ်မှာပါသွားတဲ့ကဲဆေးရည်ဝန်ထမ်းတွေသတင်းထောက်တွေအပါအဝင်လူ9ဦးဒဏ်ရာရရှိခဲ့တာပါ။မနေ့ကကြက်ချင်ကြီးရင်တန်းတိုက်ခိုက်ခံရတဲ့နေရာကတော့လောင်ထန်နဲ့ချင်းရွှေဟော်အကြားချင်းရွှေဟော်နဲ့3မိုင်အကွာကွန်းလုံမြို့နဲ့16မိုင်အကွာမှာဖြစ်ခဲ့တာပါဒီလိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကြက်ချင်ကြီးအသင်း MRCS ကရင်တန်းဒုတိယအကြိမ်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအသင်းရဲ့လူမှုဂရုဏာလုပ်ငန်းဆိုင်ရာပြန်ကြားဆက်သွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ရွှေစင်မြင့်ကိုဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုစပြီးတော့ဖြေပါတယ်
အော်ဟုတ်ကဲ့မနေ့ကကျမတို့ဒီကြက်ချင်းကြီးအလံတွင်ထားတဲ့ယင်ပေါ့နော်အဲဒီပုံမှာကြက်ချင်းကြီးတူပါပါတယ်နောက်ဒီအတင်းတောင်ငါးဦးပါပါတယ်နောက်ပြီးတော့ဒီကြံခုတ်လုတ်သမားပေါ့နော်အဲဒီမှာရှိတဲ့အရတာပေါ့ကျမတို့6ဦးလောက်နဲ့ယင်မောင်းတယောက်ပါပါအားလုံး73ဦးပါတဲ့ယင်ပေါ့အဲ့ဒါနောက်တိုင်းနားမှာပေါ့နော်ကျမတို့ဖြစ်ခံရပါလေ
ထိခိုက်မှုရောဘယ်သူတွေထိခိုက်ခဲ့ပါလဲ
အဲ့မှာတော့ကျမတို့ဘက်ကဒီစစ်ချင်းကြီးစင်နာလိုအပ်ရှင်ပေါ့နော်ဥကြော်စောသူရဲ့နောက်တင်းတောက်သူရဲ့နောက်အဲ့ဒီကားပေါ်မှာပါလာတဲ့အရသာ3ရဲ့ထိခိုက်ပါတယ်ကျမတို့ဒီစစ်ချင်းကြီးစင်နာလိုအပ်ရှင်နဲ့တင်းတောက်ကတော့ကျမတို့ဒီလက်မောင်းကြီးမှာထိသွားပါတယ်နောက်ဇနဲ့အရသာတွေကတော့ဝမ်းပိုက်မှာတရားလက်မောင်းမှာတရားနဲ့အားလုံးတယောက်ကတော့သူကတော့ဖူးရောက်နေတဲ့နေရာပဲရတယ်လို့သူ့ရည်ရတော့မရှိပါဘူးဟုတ်ပဲရှင
့်တော်တော်ဆိုးရင်ညာတဲ့အနေအထားရောရှိပါလား
အဲ့ဒါနဲ့ပတ်သက်လို့ကျမတို့ကဒီအဲ့ဒီတင်းကိုတော့စောင့်နေတော့မှာပဲအဲ့ဒီကျမတို့လာရှိုးကဆရာဝန်2ဦးကတော့လေဒီကွန်လုံးမှာရှိတဲ့အဲ့ဆင်းရုံအုံနဲ့ဒီစက်မိုင်ဝန်ထမ်းတွေကိုအဲ့ဒီနေမှာပဲအဲ့ဒီကွန်လုံးဆင်းရုံကိုလိုက်သွားပါလေနောက်ဒီသူတို့9နိုင်ခွဲလောက်မှာကွန်လုံးဆင်းရုံရောက်တယ်ဆိုတော့တညာလုံးပေါ့နော်ကျမတို့operation လုပ်ရတဲ့လူတို့ကြားပါတယ်ဒါပေမဲ့အချိန်မီတော့တိကျမသိရသေးပါဘူ
းဒီအခုလို့ဒါတပတ်သတင်းတပတ်အတွင်းမှာဒါဒုတိယအကြိမ်တိုက်ခံရတာเนาะကြက်ချင်မျိုးအပြစ်ကားကိုအပြစ်ခံရတာဆိုတော့ဒီပေါ်မှာရောဒီတိုက်ပွဲဖြစ်နေတဲ့နှစ်ဖက်ယူတက်တေကိုမရွှေစင်တို့ဘက်ကဗာများပြောချင်ပါလဲဘလူဖြစ်စေချင်ပါလဲရှင
်ကျမတို့အတင်းအနေနဲ့ကတော့ humanitarian organization ဖြစ်တဲ့အတွက်ဒီကျမတို့လုပ်တဲ့လုပ်ငန်းတွေပေါ်မှာကျမတို့လုပ်ငန်းတွေပေါ်မှာရောကျမတို့ကယ်ဆယ်ရေးလုပ်ငန်းဆောင်ရနေတဲ့သူတွေအပေါ်မှာရောဟိုကျမတို့အကာအကွယ်ပေးစီခြင်းနဲ့အဲ security ရှိစီခြင်းနဲ့လေးစားစီခြင်းနဲ့ပေါ့နော်ဒါမှလည်းကျမတို့ကဒီတက်ကြဲလုပ်ငန်းကိုဆက်လက်ဆောင်ရနိုင်မှာဖြစ်ပါတယ်ဒီလက်နက်ကင်ဖွဲ့စီဘယ်ဘက်ကဖြစ်တယ်ဆိုတာရဲ့နောက်တစ်ခါဘယ်သူဖြစ်တယ်ဆိုတာရဲ့ကျမတို့ကတော့တိတိကျကျမသိဘူးပေါ့နော်ဒီပေါ်မှာလည်းအဲ humanitarian organization ဖြစ်တဲ့အတွက်စုံစမ်းတရားကျမတို့ကဟိုကြည့်တင်ပြောဆိုခြင်းတော့မရှိပါဘူးဟုတ်ကဲ့
အဲ့တော့ဒီလိုကြက်ချင်းကြီးရင်တန်းပေါ့နော်ပြစ်ခတ်ခံရတော့အခုကြီးကယ်ဆယ်ရေးလုပ်ငန်းတွေအပေါ်မှာရောထိခိုက်မှုရှိပါသလားရှင
်ငကုစပြီးတော့ကျမတို့အဲ့ဒီမှာ conflict ဆက်ဖြစ်တဲ့ကိုရဲနေရနေစပြီးတော့မှဒီဒေသခံကြက်ချင်းကြီးစင်နာလိုအပ်ရှင်တွေ volunteer တွေပေါ့နော်သူတို့အနေနဲ့ကတော့သူတို့ရဲ့အသီးစိတ်ကနေဒီဒုက္ခတွေတွေကိုကျမတို့လောက်ကရနေကွန်လုံးကွန်လုံးကနေလာရှုပေါ့ဒါပူပေးနေရဖြစ်ပါတယ်ဆိုတော့သူတို့ကတော့ဒီကောလံဒီယာရဲ့သဘောထားကိုမေးကြည့်တော့သူတို့အနေနဲ့ကတော့ဆက်လက်လှုပ်ဆောင်မယ်လို့သူပြောပါတယ်။ကျမတို့ဒီတူတယောက်ချင်းရဲ့ခံယူချက်နဲ့သူတို့ရဲ့စေတနာစိတ်ထားပေါ့အဲ့ဒီပုံမှာလည်းကျမတို့အသေးအညာလေးစားတမ်းမူထားပါတယ
်။ဒါကတော့ဒီမြန်မာနိုင်ငံကြက်ချင်ပြည်အသင်းရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ဒေါ်ရှိစင်မြင့်ဖြေကြားသွားခဲ့တာဖြစ်ပါလိမ့်ရှင်။ကျေးဇူးအထူးပဲတင်ရှိပါရစေ။ဒီလိုကြက်ချင်ပြည်အလန်တင်ကတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ဘက်ကရောကိုကံလက်နက်ကင်တပ်တွေဘက်ကပါသူတို့လက်ချက်မဟုတ်ပါဘူးလို့အသီးသီးလည်းညှင်းဆန်ထားကြပါတယ်ရှင်။